Kusabi inga nya sunu kan go na sin ya ba me. Chinpa busy ge de yugao bwe ne patat pi sao chi li la du ye ye twi si che pi go aku sunu kan ma na sin ya ba me. Yugao bwe go sao chi li la ge ja de New Myanmar Foundation ye amu song director Mamya Nana tin Mandalay Dai Che Sai Kanong Institute ye amu song director Ku Tamya Su ru pa win sunu tha ja ba de. Chano jaw jaw dei ma ba nya. ကိုပေါ့ဝင်ကျင်ကလူတွေပေါ့လူတွေကိုကြည့်ပြီးတော့မြန်မာလူကြီးရဲ့ရေပုံရခံစားချက်ဘယ်လိုများရှိနေတယ်လို့တွေ့ရပါလဲခင်ဗျာ
အကျွန်မတို့အခုကရန်ကုန်မှာရှိနေတာဆိုတော့ရန်ကုန်ကလူတွေရဲ့ခံစားချက်ကိုပို့ပြောနိုင်မယ်ထင်တယ်ပေါ့နော်စင်တာတွေကတော့အခုကဒီနေ့ကတော့စင်ကျွန်တော်တို့စင်သွင်းတဲ့ရက်ဆိုတော့အစင်ခံစားပြအလုပ်တွေများနေကြတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီရန်ကုန်မှာကျတော့ဥမာတချို့တွေဆိုရင်ဟိုကကျွန်တော်တို့ပေါ့ဝင်းကျင်ကအဲဒီဟိုအရက်ဖက်တခုအဖွဲကလူတွေရောနောက်ဒီမက္ကနရှင်တွေရောအဲသူတို့ဘာဖြစ်လဲဆိုတော့ဟိုမဲပေးမယ်လို့တော့သိထားတယ်ဒါပေမဲ့ဒီလောက်ကြီးကြီးထွက်ပြီးတော့မဲပေးမယ်လို့သူတို့မထင်ခဲ့ဘူးပေါ့နော်ဆိုတော့မနေ့9နိုင်လောက်တည်းကနေပြီးတော့ဒီကျမတို့လမ်းထဲမှာဆိုလဲဒါလုံးဝတန်းစီပြီးတော့9နိုင်လောက်ကြီးကဆက်ပြီးတော့အဲလူတွေကစောက်နေကြတယ်ဆိုတော့အဲ့လိုအခြေအနေကိုတွေ့တဲ့အခါမှာအဲဒီလူတွေကဒါဒီမိုကရေစီအရေးအတွက်ကိုပေါ့နော်ဘာပဲဖြစ်ဖြစ်ဒါကိုအရေးကြီးတယ်ဆိုတာကိုသူတို့ကသိနေတယ်ပေါ့နော်အတိနေတယ်ဒီမှာပြည်သူလူထုရဲ့အခန်းကဏ္ဍဟာဘယ်လောက်ထိအရေးပါတယ်။နောက်ကျွန်တော်တို့ဒီအရတားအစိုးရဖြစ်ဖို့အတွက်တို့ရဲ့မဲတမဲဟာဘယ်လောက်ထိဒါအရေးကြီးတယ်ဆိုတာကိုဒီတက်တည်ပြခဲ့တယ်ဆိုတော့ဒီမှာဒီမိုကရေစီကြီးဟာဟိုကောင်းတဲ့အလားအလာလေးရှိနေမယ်ဆိုပြီးတော့အလုံးကတော့တိုင်းမရတော့ဒီလိုပြောနေကြတာပေါ့နော်
။ဟုတ်ကဲ့ကုသမြဆိုးရောမန္တလေးဘက်မှာမန္တလေးဘက်ကလူထုရဲ့အခြေအနေဘယ်လိုများတွေ့နေရလဲဗျာ
။ဟုတ်ကဲ့ဆရာရဲ့အဓိကတော့မန္တလေးဘက်ကအခြေအနေကတော့မတီမညတော့ငါတည်းရပေါ့နော်မညညာ7လောက်ကလေးဆက်ပြီးတော့ဒီလက်မော်ထွက်လာကြတာတွေ့ရလက်မော်ထွက်တယ်ဆိုတော့ကျွန်တော်တော့မဟုတ်ပါဘူးဟိုဘာလဲဆိုတော့အဲ့တည်းဒီအမျိုးသားဒီပုဂ္ဂိုလ်စီအခွဲချုပ်ကဒီအကြံများဖြစ်နိုင်နေဆိုတဲ့အမျိုးအတန်တွေထွက်လာတဲ့အချိန်မှာဒီအောင်ပွဲခံဖို့ဆိုပြီးဆိုတော့ထွက်လာတာမျိုးတွေ့ရတယ်အဲ့တော့ဒါအဲ့လိုမြင်အပြင်မှာဒီနေ့ဆိုလဲမြို့ပေါ်မှာလဲဒီစီတန်းလဲလဲတဲ့ရင်တန်းနေနေစီတန်းလဲလဲနေအောင်တွေ့ရတယ်အခုလက်ရှိအချိန်ဆိုလဲဒီမန္တလေးတိုင်းရုံရှိမှာအဲ့ဒီအမျိုးသားတွေမျိုးစီအခွဲချုပ်ရုံရှိမှာအောင်ပွဲခံနေတဲ့လူတွေရှိနေတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့မန္တလေးတိုင်းကတော့အဲ့ဒီထောက်ခံတဲ့သူအများစုရှိတာဖြစ်တဲ့အတွက်မန္တလေးမြို့ပေါ်ဆိုရင်ပို့ပြောလည်းများတယ်များတဲ့အတွက်ကြောင့်မို့ဒီအဲ့ဒီဒီအမျိုးသားတွေမျိုးစီအခွဲချုပ်ကဒီအများစုဒီမန္တလေးတိုင်းလိုမှာကျွန်တော်ပြနိုင်တဲ့ခါမှာဒီမန္တလေးတိုင်းမှာရှိတဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့ဒီပြည်သူလူထုအနေနဲ့တော့တော်တော်လေးဒီတိတိကျကျနဲ့ပြောတော်တော်ကိုဒီအောင်ပျော်ရွှင်နေတာကိုတွေ့ရတယ်ပေါ့
။အောင်ပွဲခံနေကြတော့ပေါ့နော
်။အောင်ပွဲခံနေကြတယ်။တွေ့ရတယ်။ဟုတ်
ကဲ့ခင်ဗျာဟုတ်ကဲ့
။အဲ့မဲ့ဒေါက်တာဆောင်မြင့်မောင်ကတော့မှမနေ့ကတော့ဆင်းပြီးတော့တားရတယ်။
တားတယ်ဟုတ်
ကဲ့ရှိရပေါ့နော်။ဟုတ်ကဲ့ကိုဗစ် -19 ကာလမှာဆိုတော့ဟုတ်ကဲ့။ဟုတ်ကဲ့
။ဆိုတော့မင်းနဲ့နာတဲ့ကျွန်တော်တို့ဒီရွေးကောက်ပွဲဒီအောင်မြင်မြင်ရှိခဲ့တယ်လို့အခိုင်အမာပြောနိုင်ပါလားခင်ဗျာ
။အဲ့လိုတော့ပြောလို့ရနိုင်တယ်။ဟုတ်ဟိုအရန်ကောင်းတဲ့အခြေအနေတခုမဟုတ်ခဲ့ဘူးဆိုပေမဲ့လို့ကျမတို့ဒီကိုဗစ်ကာလပေါ့နော်ဒီကပ်ရောဂါဖြစ်နေတဲ့အချိန်မှာတူပြည်သူလူထုရဲ့ဒီစိတ်ဆန္ဒနဲ့ဒီမဲထွက်ပေးမှုပေါ့နော်ဒီရွေးကောက်ပွဲဖြစ်စဉ်မှာကျမတို့ရဲ့ဒီမြန်မာဒီမိုကရေစီအရေးမှာဒါပါဝင်ဆောင်ရွက်မှုတွေကဒါကောက်မှုနဲ့လို့ပြောလို့ရတယ်ဥပမာတာဝန်ကျတဲ့ဆရာဆရာမတွေဆိုလို့ရှိရင်လေဒါသူတို့ဒီဟာပေါ့နော်အခက်အခဲတွေအနေရတွေအများကြီးကြားရရပဲသူတို့ဟိုကလှုပ်ဆောင်နေရရှိတာကိုသူတို့အဆုံးထိလုပ်သွားတယ်နောက်တစ်ခုကဒီတခြားသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဥပမာဆိုရင်ဒီကျမရေးဝန်ကြီးဌာနကနေပြီးတော့မှပူးပေါင်းဆောင်ရွက်တာမျိုးတွေရှိတယ်နောက်တခြားသောဒီဟိုပေါ့ဒီကူညီဆောင်ရတဲ့အဖွဲ့အစည်းတွေကိုတွေ့ရတယ်ဆိုတော့ဒီကောင်းမွန်စွာပြီးဆုံးတယ်လို့တော့ဒီပြောလို့ရတယ်ဒါထဲမှာတော့တခြားအခက်အခဲတွေတော့ရှိတာပေါ့နော်ဒီတခြားအခက်အခဲတွေဒီဥပဒေကိုမတိမှုကြောင့်ဖြစ်သွားတဲ့အချို့အကြောင်းများရှိတယ်ဆိုပေမဲ့လည်းအကြံဖြစ်ပြောရင်တော့ဒါအောင်မြင်မြင်နဲ့ဒါပြီးသွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ကိုတက်မြတ်ဆိုရောဘယ်လိုသုံးသပ်ပါလဲအောင်မြင်မြင်ပြီးခဲ့ပါသလား
ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲတနစ်တာကိုကြည့်မယ်ဆိုရင်တော့ဒါအောင်မြင်ပြီးသွားတယ်လို့ဒါအခိုင်အမာပြောလို့ရမယ်ပေါ့နော်ပြီးတော့ဒီအားရချင်တဲ့ဘွယ်ကောင်းတဲ့ကိစ္စလေးလည်းရှိတယ်ပေါ့ကျွန်တော်တို့ဒီကျွန်တော်တို့မန္တလေးတိုင်းမှာဆိုရင်လည်းဒီ129ဦးနဲ့ဒီကာလာဒိုလေးလာဆောင်ကြည့်သူတွေနဲ့ဆောင်ကြည့်တဲ့အခါမှာသူတို့ဆောင်ကြည့်တဲ့မယုံနေရဲ့ဒီ90%ရာခိုင်နှုန်းကျော်ပေါ့နော်ရခိုင်နှုန်းကျော်ကဒီကိုဗစ်ကာလာဖြစ်နေတယ်ကိုဗစ်ကာလာနဲ့ပတ်သက်တဲ့ဒီထားမဲ့ N95 ဝေးတာမျိုး mass ဝေးတာမျိုး hand jet ဝေးတာမျိုးတွေကစစနစ်တကျလောက်သွားတာမျိုးတွေ့ရတယ်ဒါတော့သူကတစ်ခုလေးပဲပေါ့နော်ကျွန်တော်တို့ဘာတွေ့ရလဲဆိုတော့ဒီပြည်သူလူရဲ့လိုချားတဲ့စိတ်ကလည်းမင်းလာပေးမယ်ကျွန်တော်ထင်တာလားဆိုရင်ရင်အားဆိုမင်းလာပေးမှာရလဲရှော့လိမ့်မယ်လို့ကျွန်တော်ကသုံးသပ်ထားတာဒါပေမဲ့တကယ်တမ်းမှာကျတော့မင်းလာပေးမှာလည်းအရင်များတယ်အဲ့တော့လူရန်ရှည်ရည်တော့ဖြစ်တယ်ဒါပေမဲ့စနစ်တကျပဲတန်းစီတာကိုတွေ့ရတယ် must ဟုတ်တယ်ရောဒီရှိစတဲ့ပြအကုန်ပါတယ်ပြောချင်တာကတော့ဒီတော်တော်အောင်မြင်မြင်နဲ့ပြီးသွားပါတယ်အားရကြည်နေကလည်းကောင်းပါတယ်ဟုတ်ကဲ့စီမံမှု
ဆိုတော့အခုဒီတနင်္လာနေ့ဆိုရင်ဒီမှာလာကိုရဲ့တနင်္လာနေ့မှာအချို့ရုပ်ောက်ပဲစောင့်ကြည့်လာတဲ့အဖွဲ့တွေကကနဦးအစီရင်ခံစာတွေသူတို့လိလာထားတော့ထုတ်ပြန်တာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ pace အဖွဲ့ကလည်းပဲအဖွဲ့ကြီးနေတဲ့သူတို့နိုင်ငံလုံးစောင့်ကြည့်လာခဲ့တော့ pace အဖွဲ့ရဲ့အပြောကတော့ဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုတက်ရောက်တဲ့ဒါကြီးမာတဲ့ချုပ်ရင်းချက်အားနည်းချက်ကျွန်တော်အနေနဲ့ဆိုရင်သူကစကလုံးတိကျနေမဟုတ်ဘူးဆိုတော့ပတမာမှုပေါ့နော်မေယူကောက်ပဲနဲ့ပတ်သက်တဲ့မဲမတမာမှုစသည်အားဖြင့်အဲ့လိုမျိုးတွေကယူကောက်ဖြစ်စဉ်တစ်ခုလုံးပေါ်ကိုထိခိုက်ရလောက်အောင်ကြီးမာတဲ့ချုပ်ရင်းချက်အားနည်းချက်တွေမရှိခဲ့ဘူးလို့ base ဘွယ်ကပြောတော့မမ်းမြနန္ဒာတင်ရောအဲ့ဒီပုံမှာသဘောတူပါလား
အဟုတ်ပါတယ်ရှင်ဟုတ်။ဒါဆိုကျမတို့မနေရဆိုရင်ကျမတို့ရဲ့ဒီ record ပွဲလေ့လာသူများကပေးပို့လာတဲ့ဒီ incident report တွေပေါ့နော်။အဲဒီဒုချဖြစ်စဉ်တွေကိုကျမတို့ဒီရရှိခဲ့တယ်။ဆိုတော့အဲ့ဒီမှာလည်းပဲကျမတို့ဒီဟွာပေါ့ဒီပုံမှန်ဒီအငင်းပွားမှုဥမာကျွတ်တင်မဲနဲ့ပတ်သက်တဲ့ကိစ္စရှိမယ်။အဲနောက်ပြီးတော့ဒီမဲရုံမှာဒီလေ့လာခွင့်မရတဲ့အခြေအနေမျိုးလေးတွေနောက်တချို့တော့ဒီမမဲပေးခွင့်ဆုံးရှုံးတဲ့ဟာလေးဒီလိုမျိုးလေးတွေတော့ကြိုကြားကြိုကြားတော့ရှိတယ်။ဒါပေမဲ့သို့တော်လည်းပဲဒီ record ပွဲရဲ့ရလက်ကြီးတစ်ခုလုံးကိုအဲဒီကြောင်းနေနိုင်တော့တဲ့ဒီကြီးမားတဲ့ impact တွေတော့ဒါမရှိဘူးပေါ့နော်တချို့တော့ case တွေဒီဟိုကနှစ်ခုသုံးခုလောက်ကလွဲလို့ဆိုတော့ဒီပုံစံမျိုးကိုတော့ကျွန်တော်တို့ဟိုကတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကိုတက်မြတ်ဆိုရောဒီချိုးရင်းချက်အားနဲ့ချက်စားတဲ့အပြင်ဒါတွေဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုရုပ်ောက်ပွဲရလက်ကြီးတစ်ခုလုံးကိုအပြောင်းလဲထိခိုက်သွားနိုင်တဲ့အခြေအနေမျိုးမရှိခဲ့ဘူးလို့ပြောတာကိုသဘောတူပါလား
ဟုတ်ကဲ့အဲ့တော့သဘောတူပါတယ်ဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြန်ခြုံကြည့်မယ်ဆိုရင်တော့ဆမ်မမမနန္ဒာပြောသလိုပဲအနေချင်းသောချိုးရင်းမှုလေးတွေတော့ရှိခဲ့တယ်ဒါပေမဲ့ဒီကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောင်းလဲသွားစေနိုင်အောင်တဲ့မတမာမှုမျိုးမရှိခဲ့ဘူးလို့ကျွန်တော်တို့ပြောရင်အဲမှာပြောလို့ရပါတယ်
။ဟုတ်ကဲ့။ဆိုတော့ဟိုတစ်ခုလုံးကိုတော့ထိခိုက်ဖွယ်မရှိဘူး။ဒါပေမဲ့ခုနလိုတချို့နေရာတွေမှာပေါ့နော်။ဒီနေရာတွေကတက်မြက်ကြီးတက်မြက်ဖြစ်တာမဟုတ်ဘူးဆိုပေမဲ့ဖြစ်ရတစ်ခုကဖြစ်စဉ်တစ်ခုကဥမာဆိုကြပါစို့ကျွန်တော်တို့စိတ်တုံးအတုဆိုကြပါစို့။သူကဒီစိတ်တုံးအတုဆိုတဲ့ဖြစ်ရသည်နေရာအများစုမှာသူကကြဲကြဲပြင်းပြင်းဖြစ်တာမဟုတ်ဘူး။သူကတိကျဖြစ်စဉ်ဖြစ်တယ်။နောက်တစ်ခုဆိုရင်ကျွန်တော်တို့ဥမာမဲဆာရမကောင်းတာမျိုးလို့စိတ်တုံးမှင်ညံ့တာစသည်အပြင်ပေါ့။အဲ့လိုမျိုးကြည်တည်တည်းဖြစ်စဉ်တွေတော့မရှိဘူးတော့ဖြစ်စဉ်လေးတွေတော့ရှိခဲ့တယ်ဆိုတော့မမျက်နှာနဲ့တင်လို့လေ့လာထားတော့အဓိကဘယ်လိုဖြစ်စဉ်တို့မျိုးတွေရှိခဲ့တာပါလဲ
ဆိုတော့အဓိကတော့ကျွန်တော်တို့ဥပမာပေါ့ဥပဒေနဲ့ဒီလုံလီးကြိုင်ကြီးတွေကိုမသိရှိမှုကြောင့်ပေါ့လေဥပမာဒီညနေမှာကျွန်တော်တို့ကဒီမရုပ်နေမှာမရွေတက်ပြီးတဲ့အချိန်မှာဒီပုံစံ16ပေါ့နော်ပုံစံ16ကိုဒီကြေညာထားမယ်ဒီရွေးကောက်ပွဲလေ့လာသူတွေနောက်ပါတီရသူတွေနော်နောက်ပြီးတော့ဒီပါတီအတိတ်တည်တွေရှိရမယ်ဆိုတဲ့ဟာမျိုးကဒါပါထားပြီးသားဖြစ်တယ်ပေါ့နော်ဒါပေမဲ့လည်းအချို့သောမရုပ်နေမှာအဲ့မှာဒီရလက်ကိုမကြေညာပေးတာမျိုးပေါ့နော်ဥပမာရလက်ကိုကြေညာပေးရဆိုရင်ဒါကဟိုပါဘောဒီရုပ်ောက်ဘွဲတစ်ခုရဲ့ဒီပူလင်းမြင်တာမှုကိုပို့ပြီးတော့မှအားကောင်းစေတဲ့ဟာပေါ့နော်ဒီပို့ပြီးတော့မှဒီအများပြည်သူကလက်ခံလာမယ်ပြည်သူလူထုကဒါတည်င်းချက်လက်တွေကိုပို့ပြီးသိရှိနိုင်မယ်နောက်သူတို့ဒီလေးလာတွေ့ရှိခဲ့တဲ့အကြောင်းအရာတွေကိုပို့မှုပြီးတော့မှမိမိရဲ့ရက်ရွာတွေမှာကြည်ကြဲမြတ်မြတ်ပြောနိုင်တယ်ပေါ့နော်ဆိုတော့ဒီလိုဟာမျိုးလေးတွေပေါ့မှာဒီမသိရှိမှုတချို့ရှိတယ်ပေါ့နော်နောက်ချက်ကတော့ဒီဟိုပါပေါ့မဲတူတင်မဲကိစ္စမှာနည်းနည်းတချို့ကိစ္စလေးတွေရှိခဲ့တယ်နောက်ဆုံးတစ်ခုကကျတော့ကျွန်တော်တို့ဒီမဲဆန္ဒရှင်ပေါ့နော်တချို့သောမဲဆန္ဒရှင်ပြည်သူလူထုအနေနဲ့တော့ဥမာပုံစံ၃ကကြီးကိုဖြစ်ထားတယ်ဆိုပေမဲ့လည်းပဲတကယ်တမ်းမှာနောက်ဆုံးရက်ကျတော့ပါမလာဘူးဆိုတဲ့ဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးဒီဟုတ်တယ်ဟိုပါပေါ့ဒီမက်ဆန်နာရှင်တွေရဲ့မဲပေးခွင့်တချို့တော့တိုင်းရင်းသားဥမာညံကုန်မှာဆိုရင်အချို့နေရာတွေမှာရခိုင်ပမာဆိုရင်ဒါပေးလို့မရဘူးပေါ့နော်ဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးပုံစံမျိုးလေးတွေကတော့မဲပေးခွင့်ဒီဆုံးချုပ်မှုအချို့တော့အနည်းငယ်ရှိခဲ့တယ်လို့ဒီလိုပြောလို့တော့ရပါတယ
်ဟုတ်ကဲ့ကိုတမက်ဆိုရောဘယ်လိုတွေ့ခဲ့ပါလဲဘာတွေအဓိကတွေ့ခဲ့ပါလဲကိုတမက်ဆိုလို့ဒေတာပဲမှာ
ဟုတ်ကျွန်တော်ကမလေးတိုင်းဆောင်ကြည့်တာဆိုမလေးတိုင်းပေါ့အဲ့တော့ဒီကြီးမားတဲ့ဒီပြောင်းလဲမှုဖြစ်စေနိုင်တော့တဲ့ဒီမတမာမှုလို့ဟာမျိုးတွေတော့မတွေ့ခဲ့ဘူးဒါပေမဲ့ပြဿနာအနေနဲ့ငယ်လေးတော့ရှိခဲ့တယ်ဥပမာပါလဲဆိုရင်ဒီရွေးကောက်ပွဲမဲယုံမှုတွေပေါ့နော်မဲယုံမှုတွေကဒီရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေပထမပိုင်းမှာတော့တော့ဒီဝက်ကမပေးတာမျိုးတွေရှိခဲ့ဒါပေမဲ့ညီနေဆောင်ရတဲ့အခါမှာမာဒီအဆင်ပြေသွားပါတော့ဒါပေမဲ့ပြောပွဲမှာရှိတဲ့မဲယုံတယုံမှာတော့အုပ်ချုပ်ရေးမှုကဝင်ပြီးဆွတ်ပြပြီးတော့ဒီကျွန်တော်တို့ရဲ့ဆောင်ကြည့်လေးလာသူတို့ကိုဆောင်ကြည့်ကိုမပြူတာမျိုးပေါ့နော်အဲ့လိုမျိုးကိစ္စလေးတွေတော့ရှိခဲ့တယ်ဒါအပြင်ပါတယ်ရှိမလဲဆိုရင်တော့ဒီညဉ့်ညံပဲမှာဆိုတစိမ့်တုံးအတူကိစ္စလေးတစ်ခုတက်သွားတယ်ပြီးရင်တော့ဒီမန္တလေးမြို့ပေါ်ဆိုရင်တော့လည်းချမ်းမြတ်သားစီမြို့နယ်ပဲမှာဒီအေးပေါ့နော်ဒီမဲယုံမှုလက်မှတ်မပါပဲနဲ့ဒီနှစ်ရွက်လောက်ပေါ့နော်ဒီကောင်မျိုးဆိုလဲဒါသတိလွတ်လွတ်ဖြစ်သွားတဲ့ကိစ္စမျိုးပေါ့လိုမျိုးတမဲယူရတာမဟုတ် မင်းနဲ့စာရွက်နှစ်ရွက်လောက်ပါသွားတာမျိုးပေါ့နော်။အဲ့လိုမျိုးကိစ္စလေးတွေရှိတယ်။တစိမ့်တုံးမင်းမထိုင်လာလေပေါ့။အဲ့လိုကိစ္စအသေးဖွဲလေးတွေပဲတွေ့ရပါတယ်။အဲ့တော့ဒီတစ်ခုပါဖြစ်စဉ်ကကြိုတင်ပေးတဲ့ဟာမှများလာတဲ့အချိန်မှာပေးနှုန်းကများတဲ့အချိန်မှာဒီမဲ့ရည်တွေမှုဖြစ်စဉ်ကအရန်ကြာသွားတာပေါ့နော်။ဒါတစ်ခုကလွှင့်ရင်ကျန်တာအလိုအဆင်ပြေပါတယ်
။ဟုတ်ကဲ့ခင်ဗျာ။အတိဖြစ်ခဲ့တဲ့ကိစ္စလေးတွေပေါ့ခုနမနက်နန္ဒတင်ရောကိုတမက်ဆိုပြောသွားတဲ့ကိစ္စလေးတွေဖြစ်စဉ်တွေပေါ့လေ။အဲ့ဒါတွေကအဓိကအလားဘလူအားနဲ့ချက်ကြောင့်ဖြစ်ခဲ့တယ်လို့ပြောလို့ရမလဲ
အဓိကတော့ကျွန်တော်တို့ကဟိုပါဒီရွေးကောက်ပွဲပေါ့2010မှာကျွန်တော်တို့ရွေးကောက်ပွဲလုပ်တယ်2015မှာလည်းလုပ်တယ်အဲဒီ2020ရဲ့ထူးခြားချက်ကတော့ကျွန်တော်တို့ဒီကက်ယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီနောက်ပိုင်းမှာဆိုရင်ဒီသင်ခန်းစာတွေဟိုယူပြီးတော့မှအဲဒီကက်ယောဂါဖြစ်ပွားတဲ့အချိန်နေမှာဆိုဘလူမျိုးပုံစံနဲ့
အဲဒီ
ပြင်ဆင်မလဲဆိုတဲ့ဟာမျိုးတွေပေါ့เนาะဒါမျိုးတွေကိုလည်းဒီဥပဒေနေဥပဒေတွေမှာထည့်သွင်းပြီးတော့မှအာဒါပြင်ဆင်ရေးဆွဲဖို့တွေကျွန်တော်တို့အဲဒီလှုပ်ဆောင်မှုလိုအပ်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနည်းပညာတွေကိုပုံမုံသုံးဆွဲနိုင်ဖို့ပေါ့เนาะဒီလိုကယောဂအခြေအနေဆိုတာဒီဟာဒီယောဂတစ်ခုတည်းမဟုတ်ဘဲနဲ့တခြားတစ်ခုဆိုတာပြောလဲထပ်ပြီးတော့ဒါဖြစ်လာနိုင်လို့ရှိတယ်เนาะအဲ့လိုမျိုးဆိုရင်ကျွန်တော်တို့ကနောက်ဒီ online ကနေပြီးတော့ဒီ messenger ရှင်တွေကိုမဲဆင်းစစ်နိုင်အောင်အချို့သောနိုင်ငံတွေမှာဆိုရင်ကျွန်တော်တို့ဖုန်းနဲ့ကနေပြီးတော့ message ဆိုလုတ်လိုက်တာနဲ့เนาะဒီဗေမဲရုံမှာပေးရမယ်ဒါဘလို့ဆိုတော့သူတို့တိသွားမယ်အခုဆိုရင်တော့ဒါ voter slip တွေပဲလိုက်ပေးရတယ်ဘာညာဆိုတော့ငယ်နေတော့အငင်းပွားစရာတွေရှိနိုင်တယ်လေအဲဒီလူတစ်ယောက်ကပေးပြီးသားလူတစ်ယောက်ကထက်ပြီးတော့ပေးမှလားဒီဟာဘလို့စိတ်ချမလဲဆိုရဲဒီတန်တရာဖြစ်မှုတွေဟာကျွန်တော်တို့ဒီအခုကရွေးကောက်ပွဲကြီးပြီးသွားတယ်ဆိုပေမဲ့ဒါကကျွန်တော်တို့စိတ်ချလို့ရတဲ့အနေအထားမျိုးမဟုတ်သေးပဲねဒါကန့်ကန့်ကွက်မယ်ဒီဟိုအငင်းပွားမှုတွေဆက်ပြီးတော့ဒါဖြစ်သွားဖြစ်မှာပဲပေါ့နော်ဒီခြေနေကဖြစ်နေတယ်ဆိုတော့နောက်ပိုင်းနိုင်ရင်ကျွန်တော်တို့ကဒီ digital နည်းပညာကိုသုံးပြီးတော့ပုံမူပြီးတော့မှဒီဟိုပါဒီပြည်သူလူထုရဲ့ဒီသတင်းအချက်လက်ပေါ့နော်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအချက်လက်တွေကိုရယူနိုင်မှုဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေနည်းဥပဒေတွေမှာကိုထည့်သွင်းပြီးတော့မှပြင်ဆင်ရေးဆွဲပြီးတော့မှဒီလိုအပ်တဲ့ဒီပြင်ဆင်ချက်တွေကိုတော့ကျွန်တော်တို့ကရွေးကောက်ပွဲအပြီးမှာဒါရွေးကောက်ပွဲကော်မရှင်အပါအဝင်ဒါသက်ဆိုင်ရာဒီပါဝင်ပတ်သက်တဲ့သူတွေအားလုံးကပြန်ထိုင်ပြီးတော့ကျွန်တော်တို့ဒီဆိုပါပေါ့ဒီအတွေ့အကြုံတွေမျှဝေပြီးတော့မှပိုကောင်းတဲ့ဒီအကြံပြုချက်တွေကိုထွက်လာဖို့အတွက်ကျွန်တော်တို့ဒီလှုပ်ဆောင်ရမှာပေါ့နော
်ဟုတ်ကဲ့ကိုယ်တမက်ဆိုရောဒီပြီးခဲ့တဲ့ဖြစ်ခဲ့တဲ့အခြေအနေဖြစ်စဉ်တွေကအဓိကဘာအားနဲ့ချက်ဘာချူရင်းချက်ကြောင့်ဖြစ်တယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဓိကအကြီးမားဆုံးဒီကျော်လွားတဲ့အခက်အခဲရောကိုဗစ် -19 ကိစ္စလို့ကျွန်တော်တို့မြင်ပါတယ်အရင်ကောက်ကဆူနေကမှလည်းပြောပြဖို့ရပေါ့နော်အဲ့တော့ကိုဗစ် -19 အခြေအနေကြောင့်မဘာဖြစ်လဲဆိုတော့ဒီမေယုံမှုတွေဒီကော်မရှင်အဖွဲ့ဝင်အတီးတီးပေါ့နော်ဒီသင်တန်းပို့ချမှုအပိုင်းတွေမှာတော့အားနေခဲ့တာမျိုးရှိလိမ့်မယ်ပေါ့နော်အဲ့လိုမျိုးတွေရှိတဲ့အတွက်ကြောင့်မို့တချို့လုံးလုံးနေတိုင်းဖိုင်နေမှာဒီကျွမ်းကျင်မှုအားနေတဲ့အတွက်အားနေတဲ့အခါမှာဆုံးဖြတ်မှုအလွယ်မှာလေလောက်တာမျိုးလေးတွေကြုံရတာမျိုးတွေရှိပြီးတော့နောက်တစ်ခုကတော့ဒီတချို့ခါလေးတွေမှာဖြစ်သွားတဲ့ကိစ္စကပါလဲဆိုတော့ဒီ online ကိုအတုံးကောင်းကောင်းအကျွမ်းတဝင်မရှိကြဘူးပေါ့နော်ဒီတချို့အသေးအွယ်ချင်းနဲ့သူအများစုကဒီထဲမှာပါဝင်နေရတာပါဝင်နေရတဲ့အားဖြစ်တဲ့အတွက်ကြောင့်မို့ online ကိုအတုံးမပြုတ်တဲ့အချိန်မှာဒီသင်တန်းတက်ရောက်တဲ့ကိစ္စတွေပါတယ် online ကပဲလောက်ရတာဆိုတော့အဲ့လိုအချိန်မှာတော့စိတ်ဝင်စားမှုအားနေတာမျိုးတွေလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။သင်တန်းပေးမှုရှိခဲ့တယ်ဆိုရင်တော့မှာပေါ့နော်။ online နဲ့အကျွမ်းမဝင်နေတဲ့အချိန်မှာဒီလိုသိရှိမှုပိုင်းတွေကအားနေခဲ့တာပေါ့နော်။အဲ့လိုမျိုးဟိုအကြောင်းမို့လဲဖြစ်မယ်လို့ထင်ပါတယ်။ပြီးတော့နောက်တစ်ချက်ကတော့ဟိုတချို့သောကိစ္စလေးတွေကတော့မထင်မှဖဲနဲ့ဘယ်သူဘယ်သူမှတော့ရည်ရွယ်ပြီးတော့လုပ်လိုက်တာတော့မဟုတ်ဘူးပေါ့နော်။ဟုတ်ဒီလိုပဲဖြစ်သွားတဲ့ဟာမျိုးလေးတွေလည်းရှိကောင်းရှိပါလိမ့်မယ်ခင်ဗျ။ဟုတ်ကဲ့
။ဟုတ်ကဲ့ခင်ဗျ။နောက်တစ်ခုကကျွန်တော်တို့ဒီမဲလာထည့်တဲ့ရှိအတွက်ပေါ့နော်။ကျွန်တော်ကြိုတားကြိုကြသတင်းလေးတွေတော့တွေ့ပါတယ်။ဒီနှစ်ကလာစန္ဒာမဲပေးခွင့်ရတဲ့ပေးခွင့်ရှိတဲ့အရေးအတွက်ကလည်းများတယ်မဲပေးတဲ့လူအရေးအတွက်လည်းများတယ်လို့အကြမ်းဖြင့်ပြောကြတယ်ဆိုတော့မမျက်နှာတင်ဘယ်လိုတွေ့ပြီလဲဒီ2020ရွေးကောက်ပွဲဒီ2015ရွေးကောက်ပွဲကလည်းဆိုင်ရင်မဲပေးသူအရေးအတွက်ပိုများတယ်လို့ကျွန်တော်တို့ပြောနိုင်မလား
ရခိုင်နှုံးတော့မထွက်သေးပြီမယ်ကျမမျက်စိထဲမှာပေါ့နော်ရခိုင်နှုံးတော့ကျမတေချာမသိသေးဘူးဒါပေမဲ့ညားတယ်လို့ကျမတို့တွက်ဆလို့ရတယ်ပေါ့နော်ဘာလို့ဆိုတော့ဒီဟိုဒီမဲထွက်ပေးတဲ့လူတွေကတောက်လျှောက်တာကျွတင်မဲတွေပေးပြီးနေတာတော့မှဒီညနေ၄နာရီအထိဟိုရှိနေတော့မယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဆိုတော့ကျမထင်တယ်မများဘူးဆိုရင်တော့ဒီဟိုတိတ်မကွာလောက်ဘူးပေါ့နော်ဟိုနေသွားမယ်အများကြီးနေသွားမယ်အနေထားမျိုးမှမရှိဘူးပေါ့နော
်ဟုတ်ကဲ့ကိုတက်မြတ်ဆိုလို့မန္တလေးတိုင်းပဲမှာရောမဲပေးသူအရှိ
လိုက်ကြတ
ယ်လို့ပြောလို့ရလား
ဟုတ်ကဲ့ကျွန်တော်လည်းဒီအရေးအတွက်တော့ဒီကြေကြာမထွက်သေးဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ညားတယ်ပေါ့နော်ကျွန်တော်ပြီးတော့မဲယုံတွေကိုလေ့လာသွားရောက်လေ့လာတဲ့အခါမှာလည်းဒီမဲလာပေးတဲ့နှုန်းကဒီတယုံနဲ့တယုံမှာဆိုရင်တော်တော်လေးကိုအရေးအတွက်များတာကိုတွေ့ရတယ်ပေါ့မဟုတ်ဥပမာလူ1000ရှိရဲဆိုရင်900လောက်လာပေးတယ်ပေါ့နော်အဲ့တော့ဒီ300ခန့်လောက်ပဲမပေးတာမျိုးပေါ့အဲ့အဲ့လိုမျိုးဆိုအနေထားမျိုးမှာတွေ့ရတယ်ပေါ့ဒါကတော့ဒါကျွန်တော်သွားပြီးတော့လေ့လာခဲ့တဲ့မဲယုံတွေပေါ့နော
်အ
ဲ့လိုမျိုးဆိုတော့ဒီကျွတ်တမဲပေးပြတာတော့မှဒီကျွန်တော်တချို့မဲယုံတွေမှာဆိုသူတန်းစီနေရတဲ့ဟာက တဏီကုန်နေပါမယ်တော့လျှောက်ပုံမှန်တိုင်းရှိနေတယ်ဟိုနေခင်းမှာလူပဲကျဲသွားလိမ့်မယ်လို့ထင်တာပဲဒါပေမဲ့နေခင်းမှာလည်းမပြီးတဲ့သူကတော့အရေးတွေကများနေသေးတာပဲ
ဟုတ်
ဟုတ်တော့အကြမ်းများဖြစ်တော့ဒီမပြီးတဲ့ဥယေကတော်တော်များများလို့ထွက်လာတယ်ပေါ့2015တက်ကိုညားမယ်လို့ကျွန်တော်ယူဆတယ
်ဒီအချက်ကအင်မတန်ရေးကြည့်တယ်လို့ကျွန်တော်ယူဆတယ်လေဘာကြောင့်လဲ
ဆိုတော့
မပြီးသူအရေးတွေများမှသာလျှင်မဲဆန္ဒရှင်အများစုရဲ့လုတ်ပိုင်ခွင့်အာဏာအနှင်းချင်းကိုတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တည်တည်ရာရရှိချမှာ哦เนาะဥမာကျွန်တော်တို့က
ပ
ြရမယ်တရားရဂိုင်းတို့မဲပေးခွင့်ရှိတဲ့နေရာမှာမဲလာပေးတဲ့လူက40ပဲရှိမယ်အဲ့ထက်မှာနိုင်တဲ့လူက21နဲ့နိုင်တယ်ဆိုတဲ့အခါကျရဲ့တရားလုံးရဲ့အချိုးနဲ့ပြောလိုက်ရင်သူက21လို့ဖြစ်သွားမှာဆိုတော့ဒီချက်ကအင်မတန်ရေးကြည့်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်အဓိကအခုဒီညဆွေးနွေးကြရင်အဓိကမေးခွန်းကဒီမေးခွန်းပါလက်ရှိပြီးသွားတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတည်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့အမျက်နနာတင်းတို့ကိုတက်မျက်စုတို့စောင့်ကြည့်လာသူတွေနဲ့အခိုင်အမာပြောနိုင်ပါလားဘလောက်ယာကိုင်းနှုံးတီပြောနိုင်ပါလဲမမျက်နနာတင်းအရှင်ပြောပြပါအ
ဲ့ရကလေးဆရာဟိုရှူတော့ပုံမှန်မူတည်တာပေါ့နော်အရှူတော့ပုံမှန်မူတည်ရဲဆိုတာကတော့ကျွန်တော်တို့ကခုနကအရှိတ်မှာအကောင့်နေကြီးပဲပြောထားတယ်ဆိုတော့ဒါကဘာလဲဆိုတော့ကျွန်တော်တို့ကရွေးကောက်ပွဲနေ့မှာမြင်ရတဲ့ဒီကိစ္စရက်ကိုပဲကျမတို့ကဒီ process ကိုကျမတို့ကပြောတာပေါ့နော
်
ပြောနေဆိုတဲ့အခါကျတော့ဒီကျမတို့ဒီရွေးကောက်ပွဲနေ့တနေ့တဲ့ကိုလေ့လာတဲ့သူတွေအတွက်ဆိုရင်တော့ဒါကကောင်းတယ်လို့ကျမတို့ဒီရေဘူးကပြောလို့ရတယ်ဒါပေမဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးအနေနဲ့ကျတော့မတူနိုင်ဘူးပေါ့နော်ဘာလို့လဲဆိုတော့ဥပမာဒီလူ့ခွင့်ရေးရှုထောင့်ကနေပြီးတော့ရက်တည်ပြီးတော့မှနေတဲ့တော့ဒီအဖွဲ့အစည်းပေါ့နော်တို့ဘုံမဲဆန္ဒရှင်တွေအတွက်ဆိုရင်တော့ဥပမာဆိုရင်ကျမတို့ကလွတ်လပ်တယ်လို့ဒီအတိတ်ပဲဖွင့်တဲ့နေရာမှာဥပမာကိုဗစ်အခက်အခဲကြောင့်မလို့ကျမတို့ကဒီဆက်စီရမှုတွေကိုမလုံနိုင်ခဲ့ရဘူး။တချို့ကိုယ်စားလှယ်လောင်းနေဆိုရင်ဒါဒီလွတ်လပ်စွာဟောပြောစီရမှုနဲ့ပတ်သက်လို့ဒီပြည်ပင်တားမြစ်မှုတွေရှိခဲ့ရတယ်။ဒါဆိုတော့ဒါကျွန်တော်တို့ဒီတချို့သောကိုယ်စားလှယ်လောင်းနေဆိုလို့ရှိရင်လည်းကျွန်တော်တို့ဒီပယ်ဟွာပေါ့နော်ကိုယ်စားလှယ်လောင်းမြစ်စင်းသွင်းတဲ့အခါမှာဒါပယ်ဖြတ်ခံဟွာပေါ့နော်ဒီဟွာပါဝင်ခွင့်မရခဲ့ဘူးဆိုတဲ့အနေအထားမျိုးတွေကိုတွေ့ရတယ်။ဒါကိုကျွန်တော်တို့အဲ့လိုပြောလို့ဒါရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တို့အပြစ်ပြောရမှာမဟုတ်ဘူးနော်။ဒါဆိုရှိတဲ့ဥပဒေအတိုင်းဒီဆောင်ရွက်တဲ့အခါမှာပေါ့နော်။အဲ့ဒီအခါကျတော့ကျွန်တော်တို့ဒီလူ့ခွင့်ရေးသမားတွေနော်ဒီရှုထောင့်ကနေကြည့်တယ်ဆိုရင်တော့ဒါလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကဒါတိတ်ပြီးတော့ဒါဟွာမ
ဖြစ်ဘူး။ပြည့်စုံမှုမရှိ
ဘူးပေါ့နော်။ပြည့်စုံမှုတော့မရှိဘူး။ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီဥပဒေရေးရပြည့်စုံမှုတို့ဒါပြန်ပြီးတော့မှဆွေးနွေးရမယ်အပိုင်းဖြစ်သွားမှာပေါ့နော်။ဆိုတော့ဒါရှေ့မှာရှိတဲ့အပိုင်းတော့မှဆိုရင်ရခိုင်လိုဟာမျိုးမှဆိုရင်ဒါအင်တာနက်မရဘူး။ဒါအင်တာနက်မရတော့ဘာဖြစ်လဲ။ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီအဲ့ဒေတာမှရှိတဲ့သူတွေအတွက်မဲဆန္ဒရှင်တည်င်းအချက်လက်ပေါ့နော်။ဒီရွေးကောက်ပွဲတည်င်းတွေဒါကိုယ်စားလှယ်လောင်းနေရဲ့ဒီတည်င်းချက်လက်တွေရယူဖို့အတွက်သူတို့မှဒါဆူချုံးခဲ့ရတယ်။ဒါမဲဆန္ဒရှင်တွေအတွက်ကိုဒါဒီဟိုပေါ့တန်းတို့အခွင့်အရေးမဖြစ်တဲ့အနေအထားမျိုးတစ်ခုဖြစ်တယ်။နောက်တစ်ခုကတော့ရွေးကောက်ပွဲမကျင်းပနိုင်တဲ့အနေမျိုးတွေရှိတဲ့ချင်းဟာလေဒါပြောမယ်ဆိုသူတို့တွေအတွက်တော့မတရားဘူးပေါ့နော်။ကျွန်တော်တို့ကတော့ကျွန်တော်တို့အနေနဲ့တရားတွေလို့ပြောနေပေမဲ့လေအခြားသောသူတွေနဲ့ကဒီလိုဖြစ်ချင်မှဖြစ်မှာပေါ့လေ။အဲ့တော့ဘယ်လိုမလဲဆိုတော့သူ့ရဲ့ data အသီးသီးမှဖြစ်တဲ့အခြေအနေတွေနဲ့ဒီ data ခံပြည်သူလူထုရဲ့ဒီတုံ့တက်မှုကဒါပို့ပြီးတော့မှမှန်ကန်လိမ့်မယ်ပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒီဖြစ်စဉ်ပေါ်မှာချုပ်ကုန်ပြီးတော့ဆုံးဖြတ်ဟိုအစည်းအခမ်းစာထုတ်ရတာဖြစ်တဲ့အတွက်ဒါဒီတရားမြတ်တာဆိုဆောင်ရွက်ခဲ့တယ်လို့တော့ကျွန်တော်တို့ဒီယူဆနိုင်ပွဲရှိတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကတော့ကျွန်တော်တို့ကခုနရွေးကောက်ပွဲကန့်ကွက်လာတယ်။နောက်ဆက်ပြီးတော့မှဒီကော်မရှင်ရဲ့ဒီဆုံးဖြတ်ချက်တွေပေါ့နော်။ခုံလုံးရဲ့ဆုံးဖြတ်ချက်တွေဒီရားတွေပေါ်မှာမူတည်ပြီးတော့ဆက်ပြီးတော့မှလေ့လာတုံ့ပြန်ဖို့လိုပါလိမ့်မယ်ပေါ့နော်
။ဟုတ်ကဲ့။ကိုတက်မတ်ဆိုရောဒီရွေးကောက်ပွဲဟာလက်ပြီးတရားမြတ်တာတဲ့ရွေးကောက်ပွဲဖြစ်တယ်လို့အခိုင်အမာပြောနိုင်မလား။ဘလောက်ရခိုင်လို့ပြောနိုင်မလဲ
။ဟုတ်ကဲ့ဆရာကြီးဆရာမမမြတ်နန္ဒပြောသလိုပဲကျွန်တော်တို့ရွေးကောက်ပွဲတရက်တည်းကိုဟိုဒီရေဘောအပြင်ကြည့်မယ်ဆိုရင်တော့ကျွန်တော်ခုနပြောလို့ရေကောက်ပွဲအပွဲလွတ်လပ်ပြီးတရားမြတ်တဲ့ရေကောက်ပွဲဖြစ်တယ်လို့ဟိုကျွန်တော်တို့သုံးသပ်လို့ရတယ်ပေါ့နော်ဒါပေမဲ့လည်းဒီရေကောက်ပွဲဆိုတာကဒီ process ဖြစ်ဒီဖြစ်စဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်တစ်ခုလုံးကိုပြန်ကြည့်တဲ့အခါမှာတော့တချို့ဟာတွေကတော့မေခွန်ထုတ်เสียတွေကတော့ဒီတရားလွတ်လပ်ပြီးတရားမြတ်တဲ့ရေကောက်ပွဲဖြစ်ရလားဆိုတဲ့အမျိုးမေခွန်ထုတ်เสียတွေကတော့ရှိနေသေးတယ်ပေါ့နော်အဲ့တော့ခုနဆရာမပြောသလိုမေဒီကျွန်တော်ကြည့်လေရှူတောင်းအပေါ်မှာပဲမူတည်နေတယ်ပြောတယ်အဲ့တော့ကျွန်တော်တို့တချို့အပိုင်းတွေမှာဒီရေကောက်ပွဲဖြစ်စဉ်မျိုးပြန်ကြည့်မယ်ဆိုရင်လုံထုံလုံးဒီပိုင်းမှာအားနေချက်တွေရှိနေတာမျိုးတွေတွေ့ရတယ်ပြီးတော့ခုနလွယ်မစားဒီဆုံးဖြတ်တဲ့ကိစ္စလိုဟာမျိုးတွေလည်းဒါဒီတချို့ဟာတွေမှာလည်းရှိခဲ့တယ်ပေါ့နော်ရှိခဲ့တော့အဲ့တော့ဆိုလိုချင်တာကတော့ဒီဥပဒေနေဥပဒေတွေကတော့ပြင်ဖို့တော့ပြင်သင့်တဲ့ဟာတွေလည်းရှိလာတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့ဟိုဒီလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဒါကဒီမဲပေးတဲ့နေ့တည်းနေ့တည်းကြီးမယ်ဆိုတော့ဒါအဲ့ဖြစ်စဉ်ကတော့ဖြစ်တယ်လို့ဒါပြောလို့ရတယ်။ရွေးကောက်ပွဲ process ကြီးတစ်ခုလုံးကိုကြည့်မယ်ဆိုရင်တော့လည်းမေခွန်ထုတ်စရာတွေတော့ရှိသေးတယ်။
ဟုတ်ကဲ့
။ဒီလွတ်လပ်စွာရှိဒီ COVID-19 အခြေအနေမှာလည်းဖြစ်နေတဲ့အခါမှာဒီပါတီတွေဘက်ကကြည့်မယ်ဆိုရင်တော့ပါတီငယ်တွေအနေနဲ့တော့လွတ်လပ်စွာဒီရှင်းပြန်ကွင်းလောက်ဟာမျိုးတွေမှာဟိုအခွင့်အရေးတစ်ခုအနေနဲ့ဒီသူတို့အနေနဲ့ရှင်းပြန်ရတဲ့အခါမှာအဟန္တာဖြစ်နေတဲ့ဟာမျိုးတွေ ရှိနေခဲ့ပေါ့နော်အဲ့လိုမျိုးကိစ္စတွေကြည့်မယ်ဆိုရင်တော့ဘေးကွန်းထုတ်စရာတွေလည်းရှိနေတယ်ဟုတ်ကဲ့
ကျွန်တော်ဒီလိုပြောကြည့်မယ်လက်ရှိရွေးကောက်ပွဲရလတ်ကိုပယ်ချဖို့အတွက်ရွေးကောက်ပွဲတွေဒီလွတ်လပ်ပြီးတော့တရားမျှတမှုမရှိဘူးဆိုတော့ဆွဆွဲချက်မျိုးကတော့ဘလို့မှခိုင်လုံစွာဆွဆွဲလို့မရဘူးဒီပိုင်းမှာလည်းပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါတယ်လို့တရားရဂိုင်တို့ပြောဖို့ရမှာတချို့အားနည်းချက်လေးတွေရှိနေတယ်အဲ့လိုပြောမယ်ဆိုရင်မမျက်နှာနာတင်ကိုတမ်းမြတ်တို့ပြောလို့ရပါလားကျွန်တော်တို့တ
ော့ကျွန်တော်တို့ကတခုပေါ့နော
်
အရင်ဆုံးကတော့ကျွန်တော်တို့က1990နှစ်တည်းလောက်တုန်းကတော့ကျွန်တော်တို့ကလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလို့ပဲကျွန်တော်တို့ကဆိုခဲ့ကြတယ်ပေါ့နော်ဆိုတော့အခုဒီနောက်ပိုင်းပေါ့တစ်နှစ်2010နောက်ပိုင်းမှာတော့ဘေးအရာတွေကခက်စားလာလဲဆိုရွေးကောက်ပွဲရဲ့ဂုဏ်သိက္ခာပေါ့ကျွန်တော်တို့ဒီ election integrity နောက်တစ်ခုကရွေးကောက်ပွဲဆိုင်ရာတရားမျှတမှု electoral justice တွေဆိုတော့ဒီဟာတွေပါလာတဲ့အခါကျတော့ကျွန်တော်တို့ကဒီဖြစ်စဉ်တစ်ခုတည်းနဲ့ကျွန်တော်တို့ကပြောလို့မရတော့ပဲねဥပမာဆိုရင်ရွေးကောက်ပွဲစနစ်ကအစနောက်ပြီးတော့ကျမတို့ဒီဟွာမှာတရားရဂိုင်းလုံးကျမတို့က elected ဖြစ်မလားဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကအစကျမတို့ကဒါတွေကလေဟိုဖစိပုံချိန်ခံဥပဒေနဲ့ချိန်ဆက်နေတဲ့အခါကျတော့ဒီလိုမျိုးကျမတို့ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောဖို့ဆိုရင်ခုနဒီလိုလက်ပြီးတော့တရားမျှတတယ်ဆိုတဲ့အနေထားမျိုးနဲ့မလုံတော့ပါဘူးဒီလူနည်းစုဒါတိုင်းရင်းသားတွေရဲ့ဒါပါဝင်နိုင်မှုနောက်ပြီးတော့ဒီခုနပြိပခဖြစ်ပွားရာဒေသမှာရှိတဲ့မဲဆန္ဒရှင်တွေရဲ့ဒီမဲပေးခွင့်နော်ဒီလိုမျိုးဒီရွေးကောက်ပွဲမှာပါဝင်နိုင်ခွင့်ဒါတွေကိုကျမတို့ဒီအမခန့်ချက်ပေးနိုင်တဲ့ဒါအခြေအနေမျိုးထိကိုကျမတို့ကနောက်တတန်းနေမှာနောက်ရွေးကောက်ပွဲတွေမတိုင်ခင်မှာကြိုတင်ပြင်ဆင်တဲ့ဟာတွေကိုလုပ်ရမှာပေါ့နော်အဲ့ဒါကတော့နောက်တက်လာမယ့်အစိုးရနဲ့သက်ဆိုင်ရာဒီ state ကိုယ်တော်တွေအားလုံးကိုဆိုလိုချင်တာတော့ဒီတိုင်းရင်းသားဒေသတွေမှာဟိုပြိပခဖြစ်တဲ့နေရာမှာအပြစ်ကရက်ဆဲတာမျိုးဒီလူမျိုးကြီးအမခန့်ပေးတာမျိုးဒီလောက်တွေအထိတော့ဆက်ပြီးတော့မှသွားဖို့တော့လိုအပ်တယ်လို့ကျမထင်ပါတယ
်ဟုတ်ကဲ့ကိုတမ်းမြတ်ဆိုရောပြောမယ်ဒီပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဟိုလက်ရှိကျင်းသွားပေးသွားတယ်ဒီရွေးကောက်ခံကိုယ်စားလှယ်နဲ့ပတ်သက်လို့ရှိရင်တော့ဒီအခုလက်ရှိကျင်းမသွားတဲ့ရွေးကောက်ပွဲအပွဲကိုပြန်ကြည့်မယ်ဆိုရင်တော့ဒါလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲလေလို့ခုနဆရာပြောသလိုပဲကျွန်တော်တို့သဘောတူလက်ခံပေးလို့ရတယ်ဒါပေမဲ့လည်းဒီ process ကြီးတခုကိုပြန်ကြည့်မယ်ဆိုရင်တော့လေဒီဥပဒေ new ဥပဒေအပိုင်းအရာအောင်2000ပြည်သူ့ဘုံအခြေခံဥပဒေအရာအောင်အားနည်းချက်တည်ရှိနေတဲ့အတွက်ကြောင့်မို့လွတ်လပ်ပြီးဒီတရားမျှတရွေးကောက်ပွဲရဲ့ဒီဖြစ်တည်မှုကဆလာကြတဲ့ကိုကဒီမေကွန်းထုတ်เสียရှိခဲ့တာဆိုတော့ဒီဘိုင်းကိုတော့ကျွန်တော်ဘာမှမလုပ်ဖက်နဲ့ဒီအခုလက်ရှိဒီဝင်ရောက်ရှင်ပြန်ကြရတဲ့အပေါ်မှာပဲကြည့်မယ်ဆိုရင်တော့ဆရာပြောတဲ့ဟာကိုကျွန်တော်လက်ခံလို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာအောင်ဆုံးနေပြီတဲ့မနက်နနာတင်ကုသမြတ်စုညောင်လုံးကိုကျေးဇူးတင်ပါတယ်ဆက်ပြီးတော့လည်းအောင်မြင်လို့ဆောင်နိုင်ကြပါစေလို့လည်းဆန္ဒပြုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာကြီ
းဟုတ်ကဲ့ဆရာဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်အခုလိုဖိတ်ခေါ်ပေးရတဲ့ကိုလ
ေဟုတ်ကဲ့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့ကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမနက်နနာတင်မန္တလေးတိုင်းခြေဆိုင်ကနောင် Institute ရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုတို့ရဲ့လေ့လာတွေ့ရှိချက်တွေကိုနားဆင်ခဲ့ကြရတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညတရားလေ့လာအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါရေပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ